စကိုင်းတိုင်းဒေသကြီးရွှေဘိုခရိုင်ဝက်လက်မြို့အရှိန်ကျန်းကျေးရွာဖြစ်တဲ့မြောင်မင်းကြီးတောကျေးရွာတဝိုက်ကိုစစ်ကောင်စီကရဟတ်ရင်နေနဲ့ပြစ်ခတ်ပြီးတော့နယ်မြေရှင်းလင်းခဲ့ပါတယ်။အဲဒီနောက်မှာရွာတွေကိုဝင်ရောက်ပြီးတော့စစ်ကောင်စီတပ်တွေကတပ်ဆွဲတဲ့အတွက်ဒေသခံပြည်သူတွေထွက်ပြေးတိမ်းရှောင်နေရပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့တရင်ကိုအောင်မြတ်သူပြောပြပေးပါရှင်။
ဒီနေ့ဇန်နဝါရီလ3ရက်နေ့လယ်ပိုင်းမှာစကိုင်းတိုင်းရွှေဘိုခရိုင်ဝက်လက်မြို့နဲ့စန်းနမိုင်ဝေးရဲ့ညောင်မင်းကြီးတောကျေးရွာတစ်ဝိုက်ကိုစစ်ကောင်စီကရဟတ်ရင်တွေနဲ့ပစ်ခတ်ခဲ့ပါတယ်။အဲ့ဒီတမှာတိုက်ပွဲကြီးမရှိပေမဲ့လည်းနယ်မြေရှင်းလင်းတဲ့သဘောနဲ့ဝေဟင်ကနေပစ်ခတ်ပုံရတယ်လို့ရှေးမကပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့တာဝန်ရှိသူတူကအခုလိုပြောပါတယ်။
ရှိနေတယ်ဒီလိုပြစ်တယ်လို့ထင်တယ်ဗျသူပိတ်မိနေတယ်သူတို့လူတွေပြန်ခွက်ဖို့အတွက်လမ်းကြောင်းရှင်းတဲ့အနေနဲ့ပြစ်ခတ်တာလို့ထင်တယ
်ဒီကြောင်ကနေဒရက်ဆက်ပြစ်ခတ်လို့ထွက်ပြေးခဲ့ရပုံကလည်းကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ဒေသခံအမျိုးသမီးတူက VOA ကိုအခုလိုပြောပါတယ
်ဘာမှမပေါ့ခောက်ခါပါလိမ့်မယ်ဒီလာတော့တင်းပြီးလမ်းပြစ်ပြီးတော့ပြစ်တယ်ပြစ်တယ်ဟောမိုးပြီးကြာနေတယ်လို့လည်းဟောပုံကြီးကောင်းတာဆွဲထားတာလေ။ငွားတွေကတော့လူတွေရှိတော့ဘူး။ငွားပြင်ဟောတော်တွေလည်းဖတ်ကြပြီ။အပေါ်ကနေဒိညာလို့ဆိုလာကတ်စတပီဆိုလာပါလို့အဲ့ဒါနဲ့ခြားလာခြားပြီးတော့အောက်ကိုဟောတက်တီကိုအောက်ခြားထားကြတာအဲ့ဒီနေမွားနေပြီးတော့
ညောင်မင်းကြီးတော်ကြီးဟာအင်ဂျီ6ဟာကျော်ရှိတဲ့ကြီးရော်ကြီးတွေဟာဖြစ်ပြီးတော့အခုလိုပြစ်ခတ်တာကြောင့်အနီးနားကကြီးရော်တွေလည်းထွက်ပြေးတိမ်းရှောင်နေကြရပါတယ်။အခုလိုရဟိတ်အနေနဲ့ပြစ်ခတ်ပြီးတဲ့နောက်ရွာတွေကဘုံကြီးကျောင်းတွေမှာစစ်ကောင်စီတပ်တွေဝင်ရောက်တက်ဆွဲခဲ့တယ်လို့ဒေသခံမျိုးသားတူကအခုလိုပြောပါတယ်
။အမန်ဒါလီဖိုင်နဲ့ဒီနဲ့ရိုးဒိုင်းရဲရင်မဖြစ်နဲ့လေးသူ့ဘောင်လေးကြီးပေါ့နော်။အာကျွန်တော်တို့ရောနားတိုက်တယ်ခင်ဗျ။ကျွန်တော်တို့ဒီမှာဘာမှအကျိုးရှိရပါ냐လို့ရှိပါနဲ့။ဒီတိုင်းအဲ့လိုဘုံကြီးကျောင်းကိုရဟိတ်နဲ့ပြည်ပြီးမှကျွန်တော်တို့ဒီတော့တော့လူချပြီးတော့ဝိုင်းတာနဲ့
ဇန်နဝါရီလ10ရက်နေ့ကတော့ဝက်လက်မျိုးအရှိချမ်းမှာရှိနေတဲ့နေပူကုန်းကြီးရွာနီးမှာစစ်ကောင်စီတပ်တွေနဲ့ဒေသခံတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲဒီတုန်းကစစ်ကောင်စီကရဟိတ်အနေနဲ့ပြစ်ခတ်တာတွေပြုလုပ်ခဲ့ပြီးနှစ်ဖက်ထိခိုက်ကြဆုံမှုတွေရှိရတဲ့တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ညောင်မကြီးတော်ကြီးရွာနဲ့နေပူကုန်းကြီးရွာအတော်လေးအလန့်ဝေးပါတယ်။အခုလိုရဟိတ်နဲ့ပြစ်ခတ်တာနဲ့ပတ်သက်လို့စစ်ကောင်စီကစုံတရာထုတ်ပြန်တာမျိုးရှိသေးပါဘူး။